မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအစိုးရတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့နဲ့နိုင်ငံရေးပါတီကကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မြို့မှာပထမဆုံးအချိန်ဖြစ်အလို့သဘောတွေ့ဆုံဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲမှာတက်ရောက်လာတဲ့နိုင်ငံရေးပါတီတွေကဒန်းတူညီမျှရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဓိကဆွေးနွေးခဲ့ကြပြီးအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ဘက်ကတော့တပြည်လုံးအပြည့်ခတ်ရက်စဲရေးစာချုပ်ကိုလက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေကိုဒီဇင်ဘာလလောက်မှာစတင်နိုင်မယ်လို့ခန့်မှန်းထားတာပါဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးဆိုင်ရာအပြည့်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT နဲ့နိုင်ငံရေးပါတီ34ပါတီကကိုယ်စားလှယ်တွေပါဝင်တဲ့သုံးဖွဲ့ဆိုင်ဆွေးနွေးပွဲကိုဒီကနေ့ရန်ကုန်မြို့မြန်မာငြိမ်းချမ်းရေးစင်တာမှာကျင်းပခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာတက်ရောက်လာတဲ့နိုင်ငံရေးပါတီတွေကဒန်းတူညီမျှရေးကိုပိုင်ပြဋ္ဌာန်းခွင့်ရရှိရေးနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲအပိတ်မင်ကွန်းမှာတော့ NCCT အဖွဲ့ခေါင်းဆောင်ဦးနိုင်ဟန်သားကမြန်မာပြည်ရဲ့ပြည်ထောင်စုကိုမှန်မှန်ကန်ကန်အပြေရှာနိုင်မယ်ဆိုရင်တိုင်းပြည်ဟာအမြန်ဆုံးအေးချမ်းတည်ငြိမ်ပြီးတိုးတက်မှုတွေရလာမှာဖြစ်တယ်လို့ထည့်သွင်းပြောဆိုပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုဥက္ကဋ္ဌလွတ်တော်ကိုယ်စားလှယ်ဦးသိန်းစော်ကလည်းဒီကနေ့ဆွေးနွေးပွဲဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့ပြောပါတယ်။အ
ားလုံးရဲ့အမြင်များအားသာချက်များဒီဝဲဒီဘောဆောင်မှုတော့မှာဒီချက်မှုရှိနေတာကိုသိရတဲ့ဆိုတော့အားလုံးနိုင်ငံလုံးဒီအားလုံးတို့ရအောင်ပြင်ကြရတယ်ခံစားမိပါတယ်ဒီနေ့တို့အားလုံးကမိမိတို့ရဲ့ဆိုရင်များခံစားများလို့လက်နဲ့ကိုင်းပြီးတော့တောင်းပန်ကြတဲ့အဖြစ်လက်နဲ့ကိုင်းပြီးတော့မြေပြေကြတဲ့အဖြစ်ကိုကျွန်တော်ပြောပါနိုင်မယ်ဒီလိုမျိုးပြောတာဖြစ်ပါတယ်
ဒီကနေ့ဆွေးနွေးပွဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့နိုင်ငံရေးပါတီတွေကဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးကိုလိုလားကြတဲ့အပေါ်အစိုးရကိုယ်စားလှယ်ဘက်ကလည်းနားလည်လက်ခံတာကြောင့်ဒါဟာအပြုသဘောဆောင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့အမျိုးသားဒီမိုကရေစီအင်အားစုပါတီဥက္ကဋ္ဌဦးခမောင်စွေကသုံးသပ်ပါတယ
်။အစိုးရဘက်ကဥဝင်မင်းတို့ကိုယ်တိုင်ကလည်းပဲဖက်ဒရယ်စနစ်နဲ့ပြည်ထောင်စုတစ်ခုကိုထူထောင်မှုဆွေးနွေးပွဲရလဒ်တီးကပေါ်ထွက်လာတဲ့ဂရိဘုတ်ကိုရသွားတဲ့အခါမှာသူတို့လည်းဘဝင်ကြသွားတဲ့သဘောရှိလို့ဒီမြင့်ကွင်းဟာအခုတော့ဆောင်ပြီးတော့နိုင်ငံရဲ့ရှိရင်းရိုင်းဖြစ်စဉ်ကိုတော့ဖြစ်ရင်အထောက်အကူဖြစ်မယ်ပွဲဖြစ်သွားပြီဆိုတော့ယုံကြည်သွားတယ်။ဒါမှမဟုတ်ဒီဖြစ်စဉ်ကြီးကတော့ဒီလိုဆောင်ပါတယ်ဆိုတဲ့ဘောကိုပြောတာဖြစ်ပါတယ
်။ဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကလည်းသူတို့ပါတီရဲ့ရည်တည်ချက်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ပါတီကဖက်ဒရယ်မူနဲ့သွားရမယ်ဆိုတာ1990တည်းကကျွန်တော်ပြောတာ။တောက်လျှောက်လည်းဒီတိုင်းပဲမူမပြောင်းအဲ့တော့ဒီနေ့လည်းကျွန်တော်တို့တရားအထည်ပြောတယ်။ဒါဖက်ဒရယ်ကရေးကြည့်ဆုံးပဲ။အဲ့မဲ့ဖက်ဒရယ်ဆိုတာလည်းအမျိုးစုံရှိတယ်။ဖက်ဒရယ်မူလို့ပြောရင်လည်းမလုံတော့ဘူး။အဲ့တော့တိုင်းရင်းသားတွေရောနှစ်ဖက်အဖွဲ့အစည်းတွေကချုပ်တင်ပြီးတော့ဘယ်လိုအာဏာခွဲဝင်မလဲဆိုတာစဉ်းစားတော့ဖို့ကောင်းတယ်လို့ကျွန်တော်အထင်ပြခဲ့
။ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီရဲ့ဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့တနိုင်ငံလုံးအပြစ်ခတ်ရက်စဲရေးကိုလက်မှတ်ရေးထိုးပြီးရင်နိုင်ငံရေးဆွေးနွေးပွဲတွေကိုအစောဆုံးဒီဇင်ဘာလလောက်မှာစတင်နိုင်မယ်လို့ခန့်မှန်းပါတယ်
။ကျွန်တော်မှကြည့်တာတော့လေဒီဇင်ဘာလလောက်မှာစနိုင်မယ်လို့ထင်တာပေါ့။နောက်ကြဆုံးဇန်နဝါရီလတော့စ။လက်မှတ်ထိုးပြီးတာနဲ့ကျွန်တော်တို့ကဟို political dialogue စရမယ်ဆိုတာရှိတယ်။တိုးတော့လည်းပဲချက်ချင်းကျွန်တော်ကမစနိုင်ဘူးဆိုတာဟာဒါလည်းမှ framework ဆွဲရမယ်ဗျ။ဆိုတော့ဝတ်တကူမှာ framework မရှိလို့ရှိရင်ကြာတတ်တယ်လမ်းလွဲသွားတတ်တယ်အဲ့ဒါကြောင့်မလို့ပို့ရှုပ်သွားတတ်တယ်ကြောင့်မလို့ framework ဆိုတာရှိရတယ်အဲ့ဒီ framework ကိုကြောင်ဆွဲဖို့လိုတယ် framework ဆွဲတဲ့အခါမှာတော့အခုအလုံး all inclusive ပေါ့ဗျာအစိုးရရဲ့လွတ်တော်ရဲ့တပ်မတော်ရဲ့နိုင်ငံရေးပါတီတွေရဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းတွေရဲ့ပါဝင်တက်ပါဝင်တိုက်တဲ့လူတွေပါမှာပေါ့
ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးညှိနှိုင်းအဖွဲ့ NCCT တို့ဟာတပြည်လုံးအပြစ်ခတ်ရက်စဲရေးစာချုပ်မူကြမ်းရရှိရေးအတွက်ဒီလ15ရက်ကနေ18ရက်ထိ3ရက်ကြာဆွေးနွေးခဲ့ပြီးမပြီးပြတ်သေးတဲ့အချက်၄ချက်ကိုတော့စက်တင်ဘာလမှာထပ်မံဆွေးနွေးမှာဖြစ်ပါတယ်နှစ်ဖက်အဖွဲ့အစည်းတွေကတော့ဒီပြည်တော်ပြစ်ခတ်ရက်စဲရေးစာချုပ်ကိုအစောဆုံးစက်တင်ဘာလကုန်လောက်မှာလက်မှတ်ရေးထိုးနိုင်မယ်လို့လည်းမျှော်လင့်ထားကြပါတယ်